ရခိုင်ပြည်နယ်ထဲမှာမြန်မာနိုင်ငံလုံခြုံရေးနဲ့ကာကွယ်ရေးအဖွဲ့အစည်းတွေနဲ့ရခိုင်နဲ့နိုင်ငံအဖွဲ့အစည်းတွေကဆက်လက်ဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းနဲ့တိုက်ပွဲတွေမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းအလုံးအနေနဲ့အရက်သားတွေကိုအကာအကွယ်ပေးဖို့ INGO အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း16ဖွဲ့ကဧပြီလ1ရက်နေ့မှာချိန်ညှပ်ချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ပြည်ပကဖြစ်ပေါ်ရနေမျိုးစုထဲမှာနေထိုင်သူဒေသခံကအနည်းဆုံး 9,000 ခွဲကျော်အတွက်လိုအပ်တဲ့အကူအညီတွေမရဘဲဖြစ်နေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။တိုက်ပွဲတွေအရှိန်မြင့်လာပြီးတော့အိုးရင်ဆောက်ခွာထွက်ပြေးမှုတွေများနေတဲ့မြို့နယ်၅မြို့နယ်ဖြစ်တဲ့ကြောက်တော်ပုံလကျွန်း၊ဘူဒီတောင်၊မောင်တော်နဲ့ရသေးတောင်အပြင်မြောက်ဦးကိုပါ DIMGU အဖွဲ့တွေတောရောက်ခွင့်မရဘဲပိတ်ပုံကန့်သတ်မှုတွေခံရကြောင်းဒေသရဲ့အခြေအနေဟာတစ်ခုနဲ့တစ်ခုမတူကြတဲ့အတွက်ဒေသအလုံးအတွက်တပြင်းကြီးကန့်သတ်မှုတွေမလုပ်ဖက်နဲ့လက်ရောညီဖြဲတဲ့သွာလာခွင့်တွေပေးဖို့လဲ Save the Children နဲ့ World Vision ပါဝင် NGO အဖွဲ့16ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဒေသတွင်းမှာနေထိုင်တဲ့လူတွေဟာကျမရဲ့ဆောင်ရှောက်မှုပညာရေးနဲ့တန်ရှင်းတဲ့ရင်းရရှိရေးလိုမျိုးဝန်ဆောင်မှုတွေရဖို့အခက်အခဲတွေနဲ့ကြုံရတယ်လို့အတံမွေးဝန်ကြောင့်အစီအစဉ်တွေစိုက်ပျိုးရေးဆိုင်ရာကူညီထောက်ပံ့မှုတွေနဲ့တခြားဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်မှုတွေကိုလည်းရန်လာထားပြီးရရလူလူရဲ့ကျမရဲ့နဲ့စမ်းနဲ့ရိတ်ကဖူလုံရေးအတွက်ကိုဆိုးကြိုးတွေတက်ရောက်စေတယ်လို့ပြောပါတယ်။အမျိုးသားပြန်လည်ပြည်ညင်းနဲ့ငင်းချင်းဗဟုထဏ NRPC ကမတ်လ27ရက်နေ့မှာအေးလီပေါဝင်တန်းလက်လက်နဲ့ကန်အဖွဲ့၈ဖွဲ့နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးမြန်မာပြည်မှာတော့တိုက်ပွဲတွေကဆက်ပြီးဖြစ်ပွားနေတာပါ။